န်ခန်သာလို့မဘာရဲ့လားတူတော်မောင်ဒီနေ့ကဘောလုံးဆောင်မတွေရင်းနေတဲ့မိတ်ဆွေတယောက်နဲ့စကားပြောပြတယ်သူဟာသူ့လိုက်မှာတော့နာမည်ကြီးဘောလုံးဆောင်မရင်းနေသူတယောက်ဖြစ်ပြီးမကြာခဏပုဂ္ဂလိကအတန်လွင့်ဌာနတွေမှာဘောလုံးပွဲကြိုခံမှန်းချက်တွေကိုတင်ဆက်နေသူတယောက်လည်းဖြစ်ပါတယ်သူကဆောင်မတွေကိုဂျာနယ်စာမျက်နှာတွေပေါ်မှာရေးသားတဲ့အခါပြဿနာမရှိပေမဲ့ရုပ်မြင်သံကြားပေါ်တင်ဆက်ပြီးသတင်းဌာနကလူမှုပွင့်ရေးစာမျက်နှာပေါ်တင်လိုက်တဲ့အခါမှာပြဿနာရှိတဲ့အကြောင်းပြောပြပါတယ်ဒါနဲ့အဘကဘယ်လိုပြဿနာမျိုးလဲလို့မေးကြည့်ပြီးတော့အစဲခံရတဲ့ပြဿနာပေါ်ဗျာလို့သူကနွမ်းနွမ်းလျက်လျက်ပြောပါတယ်။ဘာအကြောင်းပြချက်တစုံတရာမှမရှိပါဘဲနဲ့ဝင်ဆဲနေတဲ့သူတွေ၊ရုံရင်းကြမ်းတမ်းစွာဝင်မတ်နေတဲ့သူတွေကြောင့်နောက်ပိုင်းဆိုရှယ်မီဒီယာပေါ်တက်နေတဲ့သူ့ရဲ့ပွဲကြိုခံမှန်းချက်တွေကိုဝင်မကြည့်ပြတော့တဲ့အကြောင်းဝင်ကြည့်မြင်စိတ်နှောက်ယှက်ဖြစ်ရတဲ့အကြောင်းပြောပါတယ်။အရွယ်ရောက်စပြုနေပြီဖြစ်တဲ့သားနဲ့သမီးကိုလည်းသူ့ပွဲကြိုခံမှန်းတွေတက်လာရင်မကြည့်ဘူး။မှာကြားထားတဲ့အကြောင်းကြည့်မြင်ကလေးတွေစိတ်တန်ရာရသွားနိုင်တဲ့အကြောင်းမှပြောပြပါတယ်။သူပြောပြတာတွေကိုနားထောင်ရင်အဖလည်းငါတို့နိုင်ငံသားတွေဘာကြောင့်ရုပ်ရင်းကြမ်းတမ်းကုန်ရတာလဲလို့တွေးမိပါတယ်။တစ်ချိန်ကမြန်မာနိုင်ငံသားတွေဟာရင်ကျေးတိမ်မွေးကြပြီးကိုကျိုးစွန့်အနစ်နာခံတတ်ကြကမြစ်တာတရားကြီးမားတဲ့သူတွေဖြစ်တဲ့အကြောင်းဒီကံခွင်လို့စိတ်ရှိကြပြီးသူတော်ဘာကိုကူညီရိုင်းပင်းတတ်ကစိတ်စေတနာဖြူစင်တဲ့သူတွေဖြစ်တဲ့အကြောင်းနာမည်ကြီးခဲ့ပါတယ်။အခုနောက်ပိုင်းငါတို့နိုင်ငံသားတွေဟာအရင်လိုမဟုတ်ကြတော့ပဲဆယ်စုနှစ်တခုလောက်အတွင်းရုပ်ရင်းကြမ်းတမ်းတဲ့သူတွေဒီကံခွင်လို့စိတ်နှဲပါတဲ့သူတွေဒီရီအော်တပတရားခေါင်းပါတဲ့သူတွေပုဒ်ဒဝါစာစကားတွေကိုထမင်းစားရည်တော့ပြောဆိုနိုင်ရတဲ့သူတွေဖြစ်ကုန်တာဝန်းနေစရာကောင်းလာပါတယ်ငါတို့ပုဒ်ဒဝါစာဆိုတာမှာပုဒ်ဒကျန်တန်သောစကားဝါစာပြောဆိုခြင်းဖြစ်ပြီးပုဒ်ဒဝါစာကျန်တန်သောစကားကိုပြောဆိုခြင်းလို့ညီပါတယ်ကျေးဇူးရှင်ပါချုပ်ဆရာတော်ကြီးဒေါက်တာနန္ဒမာလာက Facebook ပေါ်မှာဆဲနေတာဟာလည်းပုဒ်ဒဝါစာမြောက်ပါတယ်အကုသိုလ်တွေပါပါတယ်အများစုဟာဒူးဆိုင်ကိုဒူးဆိုင်မှန်မသိပဲကျူးလွန်နေကြတယ်လို့ဟောကြားသွားတာနားထောင်ခဲ့ပူပါတယ်ယုံရင်ကြမ်းတမ်းတဲ့စကားကိုဘယ်သူမှကြိုက်ကြမှာမဟုတ်ပါဘူး။ယုံရင်ကြမ်းတမ်းတဲ့စကားကြောင့်တဦးနဲ့တဦးအမုန်းပွားစေပါတယ်။ပြောသူကိုလည်းအကျိုးရုပ်စေပါတယ်။နားထောင်ရတဲ့သူကိုလည်းစိတ်ပင်ပန်းညှိုးနှွမ်းစေပါတယ်။နာမည်ကျော်ဟာသပညာရှင်ชาลีแชปลินရဲ့ကဘာကျော်စကားတစ်ခွန်းရှိပါတယ်။ကျွန်ုပ်ရဲ့နာကျင်မှုဝေဒနာဟာသစုံတဦးရယ်မောပျော်ရွှင်စေဖို့ဖြစ်နိုင်ကောင်းပေမဲ့ကျွန်ုပ်ပျော်ရွှင်ရယ်မောဖို့အတွက်ကျွန်ုပ်စိတ်ထွက်ပေါက်အတွက်သစုံတဦးအားနာကျင်စေရန်ဘယ်တော့မှမဖြစ်စေရပါတဲ့။မှန်ပါတယ်မိမိရဲ့စိတ်ထွက်ပေါက်တွေအခြားသူတယောက်ကိုနာကျင်စေတာဟာတရားမျှတမှုမရှိပါဘူး။ဆိုရှယ်မီဒီယာကိုသုံးဆွဲနေကြတဲ့သူတွေထဲမှာမိမိထက်အသက်အရွယ်ကြီးတဲ့သူတွေအမျိုးသမီးတွေငယ်ရွယ်တဲ့ကလေးတငယ်တွေနဲ့ယဟန်တန်ကတွေလည်းအများကြီးရှိနေနိုင်ပါတယ်။မိမိရဲ့ဖုတ်တာဝါစာအစဲဆိုတွေနဲ့ယုံရင်းကြမ်းတမ်းတဲ့ comment တွေကြောင့်တပါးသူတွေစိတ်အနှောက်အယှက်ဖြစ်ကြရရင်မိမိလည်းဂုဏ်သိက္ခာကျဆင်းရတယ်လို့ဝစီကံလည်းအလိုလျောက်ထိုက်ပါတယ်။ International Social Media Page နဲ့ New Page တွေကဝင်ကြည့်လိုက်ပါသဘောထားမတိုက်ဆိုင်ရင်လည်းပြည်ပြည်လဲလဲရင်းရင်းကြည်ကြည်ဆွေးနွေးငင်းခုန်နေကြတဲ့နိုင်ငံသားတွေကိုတွေ့ရမှာပါမိမိနဲ့အယူဆမတူတဲ့သူတွေကိုရင်းရင်အတီးတီးယုံရင်းကြမ်းတမ်းစွာဆွဲဆိုဝေဖန်နေကြတဲ့သူတွေအလွန်နှဲပါတာကိုတွေ့ကြရပါလိမ့်မယ်ဘာလို့စီမှာတော့သဘောထားမတိုက်ဆိုင်ရင်ပဲကြီးစွာသောပြစ်မှုကျူးလွန်ထားသူတယောက်လိုရိုင်းရိုင်းဆိုင်ဆိုင်ကြမ်းကြမ်းနန်းနန်းဆဲဆိုခံနေကြရပါတယ်အခုနောက်ပိုင်းဒေါ်အောင်ဆန်းစုကြည် ICJ မှာသွားရောက်ရှောက်လဲနေတာနဲ့ပတ်သက်ပြီးသဘောထားမတူတဲ့အုပ်စုတွေတစုနဲ့တစုပြင်းပြင်းထန်ထန်ဆဲဆိုရေးသားဝေဖန်နေကြတာတွေဖတ်နေရပါတယ်။ရခင်အခြေအနေတုန်းကအကြောင်းမဟုတ်လာပေမဲ့အခုဒေါ်အောင်ဆန်းစုကြည် ICJ မှာရှောက်လဲတင်ပြနေတာကိုကမ္ဘာတဝန်းနိုင်ငံအသီးသီးကလူတွေစိတ်ဝင်တစားစောင့်ကြည့်နေကြတဲ့အချိန်ကလည်းဖြစ်ပါတယ်။ဒါအပြင်ဇော်ဂျီကုတ်ကနေယူနီကုတ်ကိုကြောင်းလဲလိုက်ပြီးဖြစ်လို့ငါတို့နိုင်ငံကမြန်မာလူရေးသားထားတာတွေကိုနိုင်ငံသားတွေအလွဲတကူဘာသာပြန်ဖတ်ရှုလို့ရနိုင်ပြီဖြစ်ပါတယ်။ဒီလိုအနေထားနဲ့အချိန်ခါမျိုးမှာသူတို့နိုင်ငံသားတွေကတယောက်နဲ့တယောက်ယုံရင်းကြမ်းတမ်းစွာဆဲဆိုနေကြတာကိုယ်နဲ့အယူအဆမတူတဲ့သူတွေကိုရန်သူလိုသဘောထားပြီးအညှိုးတကြီးဖြစ်တင်ဝေဖန်နေကြတာတွေဟာနိုင်ငံကုန်သိက္ခာကိုကြာဆင်းအောင်လုပ်တယ်လို့ဖြစ်နေစေပါတယ်။သူတို့နိုင်ငံကြီးသားပိသားကြရအောင်ပါ။ငကိုကလေးကမှမြန်မာနိုင်ငံသားတွေကိုအထင်မြင်လွဲပြီးလူမျိုးတုံးတက်ဖြတ်နေကြသူတွေပါလို့နိုင်ငံအသီးသီးကယူဆနေချိန်မှာသူတို့နိုင်ငံကိုပို့ပြီးအထင်မြင်သေးသွားစေနိုင်တဲ့အပြောဆိုအပြုမူတွေကိုရှောင်ရှားတင်တဲ့အချိန်ကလည်းဖြစ်နေပါတယ်ငါ့ဘာလို့နိုင်ငံကိုအထင်မှားအမြင်မှားဖြစ်နေတာတွေကနေပြန်လည်အဖက်ဆက်နေတဲ့ဒေါ်အောင်ဆန်းစုကြည်နဲ့အဖွဲ့ကိုကူညီဖိမတော်အပြင်ကျန်းတဲ့ပုဒ်တော်ဝါစာစကားတွေကိုမပြောဆိုကြခြင်းနဲ့နိုင်ငံကုန်သိက္ခာကိုထိမ့်သိမ်းပေးကြပါလို့တိုက်တွန်းအကြံပေးရင်ဒီတစ်ပတ်ဒီကုန်းချုပ်လိုက်ပါစေ။မင်းလည်းနိုင်ငံကြီးသားပိသားစွာယဉ်ကျေးတိမ်မွေ့ပြီးနိုင်ငံကုန်ကိုထိမ့်သိမ်းနိုင်တဲ့နိုင်ငံသားတစ်ယောက်ဖြစ်အောင်ကြိုးစားနေထိုင်နိုင်သူတစ်ယောက်ဖြစ်နိုင်ပါစေလို့အဘအဆုတောင်းပေးလိုက်ပါရယ်ကွယ်။ချစ်လာစွာသောမင်းရဲ့အဘစန်နီဦး